ာကံမြို့နယ်အနံ့ပါရွာတိုက်ခိုက်မှုမှာတေဆုံးသွားသူတွေကိုဒီကနေ့အင်္ဂါနေ့ကတကြိုခဲ့ရမှာအနည်းဆုံး60ထက်အထက်မှာရှိတယ်လို့ဒေသခံတွေကပြောပါတယ်ထိခိုက်ဒဏ်ရာရသူတွေကိုပြင်ပကိုယူဆောင်စေကူးခွင့်မရတာနဲ့ပြင်ပကအကူအညီရေးအဖွဲ့တွေဝင်ရောက်ခွင့်မပေးတာကြောင့်တေဆုံးသူတွေထပ်ပြီးတိုးမြင့်လာနေကြောင်းလဲပြောဆိုတာတွေရှိနေပါတယ်အနံ့ပါရွာတိုက်ခိုက်ခံရမှုနောက်ဆုံးအခြေအနေကိုတော့ကိုအောင်ကပြောပြမှာပါရှင
်ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တပ်မဟာကိုနယ်မြေဖြစ်တဲ့ဖားကတ်မြို့နယ်အနံ့ပါရွာမှာကချင်လွတ်လပ်ရေးအဖွဲ့ KIO တည်ထောင်တဲ့62နှစ်ပြည့်အခမ်းအနားအဖြစ်ဂီတာပွဲကျင်းပနေချိန်ဒီလ23ရက်နေ့ည8နာရီကျော်မှာစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်အမြောက်များတေဆုံးထိခိုက်ဒဏ်ရာရခဲ့ကြတာပါဒီတိုက်ခိုက်မှုအတွင်းသေဆုံးသူအနည်းဆုံး60ကျော်ကိုအင်္ဂါနေ့ကအခင်းဖြစ်ပွားရာနေရာအနီးမှာပဲတကြိုခဲ့ကြောင်းနဲ့စေယုံပို့ဆောင်ပြီးစေဝါကုသမှုမရတာကြောင့်သေဆုံးသူစရင်ထပ်မံမြင့်တက်နေကြောင်းဒေသတွင်းအခြေအနေတွေကိုစောင့်ကြည့်လေ့လာနေသူတဦးက VOA ကိုပြောပါတယ
်မနေ့ကတကြိုလိုက်တာကိုအမှပုံနေတဲ့အတော့ကြီးကတော့ဒီလောက်တော့တကြိုလိုက်ပြီအနည်းဆုံးကတော့60တော့တကြိုလိုက်တော့ဗောအဲ့ဒီဖြစ်တဲ့နေရာမှာပဲတကြိုကြရတယ်ဗျမကြည့်ဖြစ်ဖြစ်မရဘူးအခုခြေကူလို့မရတဲ့ခါကျတော့ဟိုကကိုနီကိုဟာနဲ့ပဲခြေရွက်တင်နေတာခြေနဲ့ကြေးရိုးတွေ့ယူထားတဲ့ခြေတင်နေပဲကိုတဲ့ခါကျတော့အဲ့ဒါကြည့်ရမှုမရှိလို့အခုလည်းအဲဒဏ်ရာရတဲ့လူကဆက်ပြီးမှတည်နေလူတွေရှိရတယ်။အခုကတည်နေယူခြင်းကအနည်းဆုံးကတော့အဲ့ဒါခုနှစ်ချေအချက်တော့ရှိမယ်လို့အားလုံးကပြောနေကြတာ။
တည်ဆုံးသူတွေထဲမှာ KIA အရာရှိနဲ့တပ်ဖွဲ့ဝင်တရာဇန်လောက်ပါဝင်ပြီးတော့ကျန်တဲ့သူတွေဟာအယက်သားတွေဖြစ်တယ်လို့လည်းဆက်ပြောပါရယ
်။ကျေရင်လူကြီးဘက်ကကျေတာအနည်းဆုံးကတော့ဆက်နေရောက်လို့ရှိတယ်။အဲမှာအများစုကတော့ဒီလူလူစုတွေလေးရောပန်းနေရှိတယ်။ကျွန်တော်ကြည့်တော့မှ3လရောက်ပါတော့တယ်အဲမှာ။နောက်အမှုပညာရှင်ကအမှုပညာကြီးပါတယ်လေအဲ့ဒါလည်းမှန်တယ်။နာမည်ပြီးနေပြီးအကြကျွန်တော်တို့မရသေးလို့လေအချို့ချို့ကြတော့ဟိုမျက်နာကြီးဖကွဲပြားတော့ဟိုလေအကုန်လုံးကတကားအစီဖြစ်သွားတဲ့ခါကျတော့ဒူကဘဒူဒူကဘဒူပါသွားတယ်ဆိုတော့အခုဒီဟိုစစ်စစ်လို့မရသေးဘူးပေါ့အဲ့လိုဖြစ်နေတာ
KNO ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့နောက်ဆုံးရထိခိုက်တေဆုံးသူစီရင်ကိုအခုလိုအတည်ပြုပြောဆိုသွားတယ
်မနေ့ကညနေပိုင်းရတဲ့ဒီဒေပြောက်စင်းကြီးကတော့ဒေသွားတာကတော့60နော်ဦးနောက်ပြီးတော့တန်ရာရတာကတော့ဒါလည်း60နော်ဦးအဲ့ဒါမနေ့ကညနေပိုင်းရတာကျူရာတရားတော့အလုံးပြီလောက်ပါပြီအဲတူဒီကတော့ကြာဦးနဲ့အဲယူပြီးမှတခြားနေရာမှာလုပ်တယ်တရားတော့ရှိမှာပါဒီအလုံးဒီကတော့အလုံးပြီလောက်ပါပြီ
အနံပါရွာတိုက်ခိုက်ပြီးနောက်မှာလဲတမဟာကိုနေမြေဘက်ကိုအသွာလာပိတ်ပင်ထားတာကြောင့်ထိခိုက်ဒဏ်ရာရသူတွေကိုဆေးကုသဖို့အခက်ကြုံနေရကြောင်းလဲအခုလိုဆက်ပြောပါတယ
်ဒီဘုံကျဲတဲ့နောက်ပိုင်းမှာလဲဒီတမဟာကိုဘက်ကူတော့အဲဒီတွားရဲလာရဲအလုံးကတော့အကျက်တဖြစ်နေပါတယ်စစ်ကောင်စီကခိတ္တိချပြီးမှလူဝန်လူထွက်တို့ကိုခုန်ပြုတ်ပါဘူးအလုံးကစစ်စစ်တဲ့နေသားဖြစ်ပါတယ်ဒါကြောင့်ဘုံမာဒီလည်းဖိဖိတဲ့နေသားဖြစ်ပါတယ
်စစ်ကောင်စီဘက်ကတော့ဒီလေကြောင်းတက်ခဲမှုမှာပြည်သူနဲ့ကချင်ဆိုတော်တွေတည်ဆုံနေဆိုတာကောလာဟလသာဖြစ်ကြောင်းနဲ့တေဆုံးသူတွေဟာ KIA တပ်မဟာမှုအပါအဝင် KIA တပ်ဖွဲ့ဝင်တွေနဲ့ PDF trader ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ် KIA အရာရှိတွေအပါအဝင်အနည်းဆုံး32ယောက်တေဆုံးတဲ့စာရင်းကတော့ social media မှာပြန့်နှံ့နေပြီး celebrity တွေနဲ့အယက်သားတေဆုံးတဲ့အမည်စင်အတိအကျသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒီလိုတိုက်ခိုက်တာကလည်း KIA ကစစ်ကောင်စီ test can တွေနဲ့စစ်ကြောင်းတွေကိုအချိန်ချင်းတိုက်ခိုက်ခဲ့တာကြောင့်လက်တော့ပြန်တာဖြစ်ကြောင်းလည်းထုတ်ပြန်ပါတယ်စစ်ကောင်စီကအနက်ပါရွာဟာ KIA တပ်မဟာကိုရဲ့ဌာနချုပ်နေမည်ဖြစ်ကြောင်းဖော်ပြထားပေမဲ့ KIA ဘက်ကတော့ဒါဟာတက်စကမ်းမဟုတ်ကြောင်းနဲ့ခီးသွွားရိခိတနာခူရဈေးဆိုင်တန်းစကမ်းငယ်ဖြစ်ကြောင်းတုံ့ပြန်မာတဲ့စစ်ကောင်စီဘက်ကအနက်ပါရွာအဝင်ထွက်ကိုအခင်းဖြစ်ပွားပြီးနောက်ယနေ့အထိပိတ်ပင်ထားဆဲဖြစ်ပါတယ်